င်္ဂလာညနေခင်းမှာသောတာရှင်များရှင်2018ခုနှစ်ဩဂုတ်လ8ရက်ဗုဒ္ဓဘူးနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဖိုင်းကီလိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အောင်လင်းပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်အောက်လတော်နီယာအတွက် Ohio ပြည်နယ်ကထူးယူကောက်ပွဲမှာကိုယ်စားလှယ်ရချမဲ့ပြတ်သက်မနိုင်တဲ့အတွက်အနိုင်ရှုံးဆုံးဖြတ်ဖို့ခံနေပါတယ်။မလေးရှားနိုင်ငံမှာလုပ်ငန်းကြီးကနေဒေါ်လာဘီလီယံနဲ့ချီအလွဲသုံးစားမှုအရှုပ်တော်ပုံနဲ့ဆက်နေပြီးဝန်ကြီးချုပ်နာချက်စရာဇာနောက်ထပ်အမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံကနဲ့ဒေသရင်းသတင်းတွေကိုတော့နားလောင်နေသူချင်ညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဒီကနေ့ကြာရောက်တဲ့နှစ်30ပြည့်ရှစ်လေးလုံးလူလူရေးတော်ဘုံကြီးနှစ်ပတ်လည်နေ့မှာတော့လူလူအောင်ကြားမှုကြီးဖြစ်ခဲ့တဲ့အတွေ့အသက်တွေဘဝတွေပေးဆက်ခဲ့သူတွေကိုဥညွန့်ဂုဏ်ပြုပါတယ်လို့88မျိုးဆက်ចောင်းသားကောင်းဆောင်တွေကပြောဆိုလိုက်ပါတယ်
။အဲဒီတော့ကနှစ်30လုံးကအတူလျှောက်ခဲ့တဲ့အတူတက်ခဲ့တဲ့ခြေစုံပိုင်ပြီးအားလုံးကိုအခုတစ်ပြေးဘယ်တော့မှကြံမလာနိုင်တော့တဲ့ကောင်းလံနေတလူလူဖြစ်လာလို့ရင်သွေးမရတော့တဲ့လူတွေအတွက်
88မျိုးဆက်ចောင်းသားကောင်းဆောင်မင်းကိုနိုင်ပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ကြပါမယ်။ဒါဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်ချီပြီးရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရက်ပြည့်ရေးနိုင်ငံတကာကဝိုင်းဝန်းကူညီပေးကြဖို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကတိုက်တွန်းလိုက်တဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအစီအစဉ်ကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်အောက်လတော်နီယာအတွက် Ohio ပြည်နယ်ကအထူးရွေးကောက်ပွဲမှာကိုယ်စားလှယ်ချမဲပြတ်သက်မနိုင်တဲ့အတွက်ဒီနေ့စောပိုင်းအထိအနိုင်ရှုံးဆုံးဖြတ်ဖို့ခံနေပါတယ်။ Ohio ပြည်နယ်ကခြားခြားရွေးကောက်ပွဲနဲ့ပြည်နယ်တချို့ကရွေးကောက်ပွဲရလဒ်တွေကနေရှေ့လာမဲ့နိုဝင်ဘာလဆွတ်တော်ရွေးကောက်ပွဲပေါ်ရိုက်ခတ်လာနေတဲ့အလားအလာတွေကိုလည်း Republican နဲ့ Democratic Party တို့ကအနီးကပ်စောင့်ကြည့်နေကြတာပါ။ Ohio မဲဆန္ဒနယ်မြေတွေအားလုံးကနေရရှိထားတဲ့ကိန်းဂဏန်းတွေအရ Republican ကိုယ်စားtribe border ဆန်ကဒီမိုကရက်တစ်ကိုယ်စားဒန်နီအိုကွန်နဲ့ထောက်ခံပေးထောက်ခံရအသားရထားပါတယ်။ပြည်내ရွေးကောက်ပွဲတောင်းငန်းဂျွန်ဟက်စ်တက်ကတော့မဲယုံပေါင်း3400ကျော်နဲ့ကျွတင်မဲပေါင်း5000လောက်မဲပေးခဲ့ကြောင်းပြောဆိုထားပေမဲ့ပြည်내ဥပဒေအရအင်္ဂါနေ့ရွေးကောက်ပွဲအပြီး17ရက်ကျန်မှတရားဝင်မင်းရည်တွက်နိုင်မှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။အနိုင်ရတဲ့ကိုယ်စားကတော့ပြီးခဲ့တဲ့အောက်တိုဘာလမှာတောင်းဝင်းကနှုတ်ထွက်ထားတဲ့ Republican ဟုတ်လို့တော်မှတ်ပက်တီဘရီရဲ့နေရာကိုတောင်းဝင်းရောက်မှာဖြစ်ပါတယ်။ခုနီယာကိုပဲနိုဝင်ဘာလတော်ရွေးကောက်ပွဲကြီးကျင်းပတဲ့အခါနောက်တစ်ချိန်ရှင်ပြန်ရမှာဖြစ်တဲ့အတွက် Republican ကိုယ်စား Border ဆန်နဲ့ Democratic ကိုယ်စား O'Connor တို့ထပ်မံရှင်ပြန်ရမယ့်အလားအလာတွေလည်းရှိနေကြပါတယ်
။ American သမ္မတ Donald Trump က American နဲ့တရုတ်နိုင်ငံကြားအထူးကောင်းမွန်တဲ့ကုန်သွယ်ရေးဆက်ဆံမှုဖြစ်လာမှာဖြစ်ပေမဲ့အရင်သမ္မတဟောင်းတွေရဲ့လက်ထက်ကလိုပုံစံမျိုးတွေနဲ့တော့ကွဲပြားလိမ့်မယ်လို့မနေ့အင်္ဂါနေ့မှာပြောပါရယ်။တရုတ်တို့ရဲ့စီးပွားရေးကောင်းမွန်တာကိုသူ့အနေနဲ့လိုလားပေမဲ့တရုတ်ဘက်က American အပေါ်မျှတမှုရှိတဲ့မူဝါဒမျိုးထားစေချင်တဲ့ဆိုပြီးဖိတ်ခေါ်ထားတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုသမ္မတ Donald Trump ကပြောဆိုခဲ့တာပါ။တရုတ်ဟာကုန်သွယ်ရေးနဲ့ပတ်သက်ပြီးမျှတမှုမရှိတဲ့နိုင်ငံဆိုပြီးသမ္မတ Trump ကမကြာခဏပြောဆိုခဲ့တယ်လို့အမေရိကန်အလို့သမားတွေအကြောများရမယ်ကုန်သွယ်ရေးအဖြစ်ပြောင်းလဲပြဖို့ဆန္ဒရှိကြောင်းလည်းပြောဆိုပါရယ်သမ္မတထရမ့်ကဒေါ်လာဘီလီယံ30ကျော်ဖို့တရုတ်တွင်းကုန်ပစ္စည်းတွေအပေါ်နောက်ထပ်အခွန်တိုးမြှင့်ကောက်ခံလိုက်တာပါဒါအပြင်ဒီလနောက်ပိုင်းမှာလည်းနောက်ထပ်ဒေါ်လာ16ဘီလီယံဖို့တရုတ်တွင်းကုန်တွေကိုအခွန်တိုးကောက်မယ်လို့မနေ့အင်္ဂါနေ့မှာပဲသမ္မတထရမ့်အစိုးရအဖွဲ့ကပြောပါရယ်တရုတ်ဘက်ကလည်းဒေါ်လာဘီလီယံ10နဲ့ချီတဲ့အမေရိကန်တွင်းကုန်တွေကိုတံပြန်အခွန်တိုးမြှင့်ကောက်ခံမှုစီစဉ်ထားတယ်လို့ပြောပါရယ်အမေရိကန်ဘက်ကအခွန်တိုးကောက်ပေမဲ့လည်းတရုတ်ကုန်ပစ္စည်းတွေတဟုန်ထိုးတင်ပို့နေရတဲ့ကုန်သွယ်ရေးကိန်းဂဏန်းတွေကိုလည်းတရုတ်တို့ကမနေ့အင်္ဂါနေ့မှာထုတ်ပြန်ခဲ့ပါတယ
်။မြောက်ကိုရဲ့နျူကလ িয়ার နဲ့ဖြတ်သေးလုပ်ငန်းတွေနဲ့ပတ်သက်လို့မနေ့ညက New Jersey ပြည်နယ်ဘန်ဖီကောက်ကွင်းတစ်ခုမှာပြောကြားတဲ့မင်းကွန်းတွင်သမ္မတဒေါ်နယ်ထရမ့်ကကာကွယ်တဲ့သဘောထားမျိုးပြောဆိုသွားပါတယ
်။
မြောက်ကိုရဲ့နဲ့ပတ်သက်လို့တိုးတက်မှုတွေရှိနေပြီးကောင်းမွန်တဲ့ဆွေးနွေးမှုတွေလည်းအများပြားရှိနေတယ်လို့ယူဆတဲ့အကြောင်း New Jersey ပြည်နယ်ဘတ်မင်နစ္စတာမျိုးမှာထိတ်တန့်စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံတဲ့အခမ်းအနားကမင်းကွန်းမှာသမ္မတထရမ့်ပြောသွားတာပါ။မြောက်ကိုရဲ့ရည်ဖြစ်ရှင်မှုနှစ်ပေါင်းများစွာကြိုးပမ်းမှုတွေမှာအောင်မြင်မှုမရခဲ့ပေမဲ့လည်းမြောက်ကိုရဲ့ကောင်းဆောင်တဲ့ထိတ်တိတွေ့ဆုံတာအပါအဝင်လွန်ခဲ့တဲ့3လလောက်ကစလို့သူ့ရဲ့ကြိုးပမ်းမှုတွေကြောင့်အခုဆိုရင်ဂျပန်နိုင်ငံမှာကိုကျော်ပြီးမြောက်ကိုရဲ့ကမစ်ဆိုင်တုံးစမ်းသပ်တာမျိုးတွေ ွေ၊ရော့ကက်ဒုံးဖြစ်ခတ်တာတွေ၊နျူကလ িয়ার စစ်တပ်မှုတွေလည်းမတွေ့ရတော့သလိုဆက်ဆံရေးတွေတိုးတက်လာနေဖြစ်တဲ့ကြောင်းလည်းပြောဆိုသွားပါတယ်။လက်တွေ့အကောင့်ထဲပေါ်လာဖို့အတွက်စောင့်ကြည့်သွားမှာဖြစ်ပြီးမြောက်ကိုရီးယားနဲ့ဆက်ဆံရေးတွေတိုးတက်လာတဲ့အပေါ်တရုတ်နိုင်ငံကဝမ်းသာလိမ့်မယ်လို့မထင်တဲ့ကြောင်းလည်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားကဆောင်ကင်ဂျွန်နဲ့ဇွန်လတဲ့စင်ကူနိုင်ငံမှာတွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းသဘောတူခဲ့တာတွေကိုမြောက်ကိုရီးယားဘက်ကလိုက်နာမှုရှိတဲ့ကြောင်းလည်းသမ္မတထရန့်ကပြောပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ပြောချက်ချက်ဟာသူ့ရဲ့အမျိုးသားလွန်ညွန့်ရေးအကြံပေးပုဂ္ဂိုလ်ရဲ့ပြောဆိုခြင်းနဲ့တော့ကွဲလွန်နေပါတယ်။မျိုးသားလွန်ညွန့်ရေးအကြံပေးဂျွန်ဘော်တန်ကတော့မြောက်ကိုရီးယားနျူကလ িয়ার ဖြစ်စေလိုအပ်တဲ့ခြေလမ်းမျိုးတွေလှမ်းနေတာကိုမတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်
။စင်မာဝေးအထိုက်ခံနိုင်ငံရေးသမားတန်တိုင်ပီဒီဟာနေဆက်မှာအဖမ်းခံလိုက်ရပါတယ်။ဇမ်ဘီယာနိုင်ငံမှာခလုံးကွင်းရဖို့ကြိုးပမ်းနေနေနဲ့နေဆက်ကိုဖျက်ချဖို့ကြိုးပမ်းရမှာဒီကနေ့ပဲအဖမ်းခံရတာဖြစ်ကြောင်းလဲအကျိုးဆောင်ရှိနေ QBC ကမီလီယိုကပြောပါတယ်။ဖမ်းဆီးခံလိုက်ရတဲ့ပီဒီဟာပြီးခဲ့တဲ့သတင်းမှတ်ထဲကစင်မာဝေးနိုင်ငံကသမ္မတရွေးကောက်ပွဲနောက်ပိုင်းတွေးထွက်တန်ယိုပဋိပက္ခတွေဖြစ်ပွားခဲ့တဲ့အတွက်စူပူအောင်လှုံ့ဆော်မှုနဲ့ရဲကအလိုရှိနေတဲ့အထိုက်ခံဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှု MDC ပါတီဝင်ကိုဦးထဲကသူဦးဖြစ်ပါတယ်။ MDC ပါတီနဲ့ထောက်ခံသူတွေကတော့ရွေးကောက်ပွဲမှာသမ္မတအမဆန်မနန်ဂါကအနိုင်ရအောင်မဲလိန်ခဲ့တယ်လို့ဆွဆွဲထားတာပါ။ဖန်စီခံလိုက်ရတဲ့ PD ဟာသမ္မတကရွေးကောက်ပွဲမှာအနိုင်ရကြောင်းမကြေညာခင်ရက်မှာပဲအတိုက်အခံ MDC ပါတီကောင်းဆောင် Nelson Kamisa ဇူလိုင်လ30ရွေးကောက်ပွဲမှာအနိုင်ရကြောင်းသတင်းစာရှင်းလင်းပွဲကျင်းပပြီးကြေညာခဲ့သူလည်းဖြစ်ပါတယ်။နောက်တစ်ရက်မှာအတိုက်ခံကောင်းဆောင်ကိုထောက်ခံသူတွေလက်မောထွက်ပြီးတော့တရားဝင်ရွေးကောက်ပွဲရလဒ်ကိုဆန္ဒပြခဲ့ကြရမှာတော့ရဲတွေကမြေရုပ်ပုံတွေကြီးစားအစ်စ်တွေတုံးပြီးတော့နေနေခဲ့တာပါ။ဖန်စီခံခဲ့ရတဲ့နိုင်ငံရေးသမားပီတီဟာစင်မာဝေးနိုင်ငံမှာနေပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဇူနူပီအက်ပါတီကောင်းဆောင်ရောဘတ်မူဂါဘီသမ္မတဖြစ်တာဝန်ယူထားစဉ်အတိုက်ခံ MDP ပါတီနဲ့အာဏာခွဲဝေတာဝန်ယူခဲ့တဲ့အစိုးရလက်ထက်2009ခုနှစ်ကနေ2013ခုနှစ်ထိဗန္နာရေးဝန်ကြီးတာဝန်ယူခဲ့ပူသူလည်းဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ16 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထွန်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မလေးရှားနိုင်ငံပိုင်း 1MTV လုပ်ငန်းကြီးကနေဒေါ်လာဘီလီယံနဲ့ချီအလွယ်သွန်းစားမှုရှုပ်ထွေးပုံနဲ့ဆက်နေပြီးဝန်ကြီးချုပ်နာဂျီဘရာဇာဟာနောက်ထပ်မှုတွေနဲ့ရင်ဆိုင်နေရပါတယ် 1MTV လက်အောက်ခံလုပ်ငန်းခွဲတစ်ခုဖြစ်တဲ့ SRC International ကနေကိုယ်ပိုင်ပန်စင်းတဲ့ကိုဒေါ်လာ7သန်းလွှတ်ပြောင်းမှုပါဝင်ငွေမဲခေါ်ချမှုအမှု3မှုနဲ့ဒီနေ့နောက်ထပ်ဆွဲချက်တင်ခံခဲ့ရတာပါအမှုတမှုရင်းစည်အတွက်ပြစ်မှုတင်ရှားရင်တော့အမြင့်ဆုံးထောင်ဒဏ်15နှစ်ထိကြာခံရနိုင်တယ်လို့ခေါ်ယူခဲ့တဲ့ငွေကြေးပမာဏရဲ့ငါးစထက်မနည်းတဲ့ဒဏ်ငွေပေးဆောင်ရမှာလည်းဖြစ်ပါတယ်ဒီနေ့တရားခွင်မှာတော့ဝန်ကြီးချုပ်ဟောင်းကစွဲချက်တွေအလုံးတွေအပြည့်ရှိကြောင်းရှောက်လဲခဲ့တာပါအသက်64နှစ်အရွယ်ဝန်ကြီးချုပ်နာချစ်ကိုတော့ပြီးခဲ့တဲ့လတည်းမှာပဲယုံကြည်အနံ့မှုကိုဖောက်ပြမှုနဲ့ရာဇဝတ်ကြောင်းရသုံးမှု 1MTV လုပ်ငန်းကြီးကနေအလွဲသုံးစားမှုနဲ့ဆက်နွယ်တဲ့အမှုတမှုတွေနဲ့တရားစွဲထားတာဖြစ်ပါတယ်အစိုးရမှဆွဲဆိုထားတဲ့အမှုမှုရင်းစီကလည်းပြစ်မှုထင်ရှားခဲ့မယ်ဆိုရင်အမြင့်ဆုံးထောင်နဲ့အနည်း20ထိကြာခံရနိုင်ပါတယ်အစိုးရဆွဲဆိုထားတဲ့အမှုတွေမှာလည်းအပြည့်ရှိကြောင်းဝန်ကြီးချုပ်ဟောင်းကရှောက်လဲထားတာပါဝန်ကြီးချုပ်ဖြစ်တာဝန်ယူစီမှာတည်ထောင်ခဲ့တဲ့1MTV လုပ်ငန်းကြီးကအလွဲသုံးစားမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာတော့ဝန်ကြီးချုပ်အောင်နာချစ်ကိုအဓိကစုံစမ်းနေတာဖြစ်ပါတယ်။အမေရိကန်တရားရေးဝန်ကြီးဌာနကလည်းမလေးရှားနိုင်ငံပိုင်း 1MTV လုပ်ငန်းကနေဒေါ်လာ 4.5 ဘီလီယံခိုးယူခံခဲ့ရကြောင်းနဲ့ဒီထဲကတချို့ကတော့ဝန်ကြီးချုပ်အောင်ရဲ့ကိုယ်ပိုင်ပန်ဆင်းတဲ့ကိုရောက်ရှိခဲ့ကြောင်းလည်းဆွဆွဲထားပါတယ်။
လောက်စနိုင်ငံမှာပြီးခဲ့တဲ့လကုံပိုင်းလောက်ကရေအားလျက်စစ်ထုတ်လုပ်တဲ့ရေကာတာတစ်ခုအကြီးအကျယ်ကျပေါက်ခဲ့ပြီးတဲ့နောက်တိဆောက်စဲရေကာတာပေါင်း50ကျော်ကိုလည်းပြန်ပြီးဆန်းစစ်သွားမယ်အပြင်တိကလာအတွင်းရေကာတာတွေတိဆောက်ရေးကိစ္စကိုလောက်အစိုးရကဆိုင်းငံ့ထားမှာပါအခုလိုဘေးထုတ်ကကြောက်ခဲ့ရတဲ့အတွက်ရေကာတာတွေကိုကြည်ကြဲပြင်းပြင်းစစ်ဆေးသွားမယ်လို့လောက်စနိုင်ငံခြားရေးဝန်ကြီးဌာနတူညွန်ကြားရေးမှူးကင်ညာခမွန်ခွန်က VOA ကိုပြောပါတယ်ရေကာတာကျပေါက်ခဲ့တဲ့အတွက်လူ30ကျော်သေဆုံးပြီးတော့100ကျော်ပျောက်ဆုံးနေဆဲဖြစ်တယ်လို့လောက်စနဲ့အိန္ဒိချင်းကမ္ဘောဒီးယားနိုင်ငံတဲ့ဒီရေရီစီစင်ပြီးတော့လူ1000ကျော်ဦးမဲ့အိမ်မဲ့ကြရတာပါနိုင်ငံတွင်းဆောက်လက်စာရေကတာပေါင်း50ကျော်ကိုပြန်ပြီးတော့အသေးချာစုံစမ်းစစ်ဆေးသွားမယ်အပြင်ဤပညာပိုင်းအရအနီးကပ်ဆောင်ရည်သွားမယ်လို့လည်းတူညွန်ကြားရေးမှူးခန့်ညာကပြောပါရယ်ဇူလိုင်လ23ရက်နေ့ကစီပိုင်စီနမ်မောင်ရေကတာကျိုးပေါက်ပြီးထွက်လာတဲ့ကုဗမီတာတန်5000လောက်ရှိတဲ့ရေတွေအတပ်ပူးနဲ့ဆန်နာမစ်ပြည်နယ်ထဲကရွာတွေထိစီးဆင်းပြီးရာနဲ့ကြီးတဲ့အိမ်တွေရင်နောက်မြောပါခဲ့တယ်လို့ဒေသခံတွေလည်းအိုးအိမ်ဆုံးကထွက်ပြေးခဲ့ရတာပါ
ီနိုနီးရှားနိုင်ငံကဗန်းဖြစ်ခြင်းမှာတနင်္ဂနွေနေ့ကအင်အားပြည့်ငွေနဲ့ညောင်သေဆုံးသူရေးတွေက132ယောက်ထက်မနည်းရှိတဲ့အကြောင်းအာဏာပိုင်တွေအတည်ပြုလိုက်ပါတယ်။သေဆုံးသူရေးတွေစီးရင်တက်ကတော့အင်ဒိုနီးရှားအမျိုးသားကပ်ဘေးရန်ရှော့ချရေးအေဂျင်စီပြောခွင့်ရကဒီနေ့ပဲထပ်မံအတည်ပြုထုတ်ပြန်လိုက်တာပါ။လွန်ပေါ်ကျွန်းမြောက်ပိုင်းကမ်းလွန်ရေးပင်ကိုဗိုလ်ပြုပြီးအင်အား6.9ရှိတဲ့ငရင်းလောက်ခတ်ခဲ့ရကထိခိုက်သေဆုံးသူတွေကိုအရေးပေါ်ရှာဖွေခဲ့စေရည်ဆက်လက်ရှာဖွေနေချိန်မှာပဲသေဆုံးသူစီးရင်တက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။မလင်တန်ကတော့အနည်းနာကကျေလေးပါလီစွန်ပေါင်းဟိုဝါကျွန်းနေပြီးအရှိချာဘာကနေရာတချို့မှာပါခန်းစားခဲ့ကြရတာပါလင်းနေကြောင်းနေထောင်ပေါင်းများစွာပြစ်စီခဲ့ရပြီးလွန်ပေါ်ကျွန်းပေါ်မှာပဲလူပေါင်း35,600 old man တွေဖြစ်ရပြီးအရေးပေါ်စကန်နေမှာခိုလုံနေကြရပါတယ
်အကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ရင်းကအခြေအနေတွေတိုးတက်လာတာရှိပေမလို့အရေးကြီးဆောင်ရမယ့်ကိစ္စတွေရှိနေပြီးဒါကိုအထူးရောက်ဆုံးအကောင့်နဲ့ဖော်ပေါ်ကုဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP တို့ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်ရင်းအကူအညီပေးရလုပ်ငန်းတွေထိတိရောက်ဆောင်ရွက်နိုင်အောင်ကုလသမဂ္ဂကအကူအညီပေးအဖွဲ့တွေကိုလွတ်လပ်စွာတွာလာခွင့်ပြုဖို့ပြည်နယ်ရင်းလူမှုအသိုင်းအဝိုင်းအားလုံးလွတ်လပ်စွာလှုပ်ရှားတွာလာခွင့်ပြုဖို့နဲ့ပဋိပက္ခရဲ့အဓိကအကြောင်းရင်းစင်းမြစ်ကိုကန့်တွဲဖြေရှင်းဖို့ဆိုတဲ့ကိစ္စတွေကိုလေ့လာဆောင်ရွက်ဖို့လိုအပ်နေတဲ့ကြောင်း UNHCR နဲ့ UNDP ကုလသမဂ္ဂအဖွဲ့တွေကထောက်ပြပြောဆိုပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်လီဦးနဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင်ဒီကနေ့ဩဂုတ်လ10ရက်နေ့ဟာဆိုရင်လွန်ခဲ့တဲ့1988ခုနှစ်ကနိုင်ငံတော်ဝန်ယဟန်ရှင်လူကျောင်းသားပြည်သူအပေါင်းဒီစုပေါင်းပြီးတော့တပါတီအာဏာရှင်စနစ်ကိုအုံကြွတော်လှန်ခဲ့ကြတဲ့နှစ်30ပြည့်ရှစ်လေးလုံးအရေးတော်ပုံကြီးရဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီလိုရှစ်လေးလုံးနှစ်30ပြည့်နှစ်ပတ်လည်လို့နိုင်ငံရေးအခမ်းအနားတွေကျင်းပတာဟာအတိတ်ကိုပြန်တူးဖော်တာမျိုးမဟုတ်ဘဲအနာဂတ်အတွက်ပြင်ဆင်တဲ့ခြေလှမ်းတွေဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။လူလူရဲ့အတန်ကိုအစိုးရကနားမထောင်ခဲ့တဲ့အတွက်အုံကြွမှုဖြစ်ခဲ့ရတဲ့ငန်းစာကိုယူသင့်တယ်လို့ပြောဆိုပြီးရှစ်လေးလုံးရဲ့ဂရိကဝိတ္တေအကောင့်ထဲဖော်နိုင်ရေးကိုလည်းအဓိကထောက်ပြကြပါတယ်ဒီကနေ့ရန်ကုန်တက္ကသိုလ်မှာကျင်းပတဲ့အခမ်းအနားအကြောင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပေးပါရှင်
လွန်ခဲ့တဲ့နှစ်ပေါင်း30ကရဟန်းရှင်လူပြည်သူတွေအားလုံးပါဝင်ခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားမှုကြီးအနှစ်30ပြည့်တဲ့အခါမှာဒီလှုပ်ရှားမှုနိုင်သလားရှုံးသလားဆိုတဲ့သုံးသပ်ချက်တွေဒီလှုပ်ရှားမှုကနေဘယ်လိုသင်ခန်းစာတွေယူမလဲဆိုတဲ့ပြောဆိုဆန်းစစ်ချက်တွေကိုကျွန်တော်ကြားနေရပါတယ်ဒီဒီမိုကရေစီလှုပ်ရှားမှုကိုဘယ်လိုဆက်ပြီးတော့ခြေတက်ကြမလဲဒီခီးကပြီးပလားဆိုတဲ့ဝေဖန်ဆန်းစစ်ချက်တွေကိုလည်းကျွန်တော်ကြားနေရပါတယ်ဒါပေမဲ့ဒီနေ့ဒီမိုကရေစီရေလှုပ်ရှားမှုနှစ်30အတွင်းပါဝင်ခဲ့သူတွေကတော့ရန်ကုန်တက္ကသိုလ်မှာနှစ်30ပြည့်ခမ်းနားကျင်းပပြီးတော့မိတ်ဆွေကောင်းတွေတွေ့ကြဆုံကြမိတ်ဆက်နေကြပါတယ်။တပိုင်းချောင်းတွေကိုအမတ်တရနဲ့အလွမ်းတွေရောထွေးနေတဲ့ကာလလည်းဖြစ်ပါတယ
်။အဲဒီတော့ကနှစ်30လုံးကအတူလျှောက်ခဲ့တဲ့အတူတက်ခဲ့တဲ့ခြေအဆုံပိုင်းတွေအားလုံးကိုအခုသဖြင့်ဘယ်တော့မှပြန်မလာနိုင်တော့တဲ့ကောင်းတယ်လေတလူလူပြတာကိုရင်ခွင့်မရတော့တဲ့သူတွေအတွက်သူသဖြင့်ကုညွတ်ကုန်ပြုပါလေဒီညာကိုရွေးချယ်ရခြင်းကကျွန်တော်တို့ရဲ့ဘူမိနဲ့ကံကိုယုံကြည်လို့ပါဒါမှအိမ်မက်ဆံပေါင်းဆံနေပါလိမ့်မယ်ကျွန်တော်တို့အကြမ်းတမ်းဆုံးအချိန်အမောင်အဲဆုံးကာလတုန်းကအဲ့ဒီခံစားချက်တွေကြံစီရင်ကျတော့ဖြစ်ပါမလားဒီလိုပြန်ဆောင်နိုင်မှမလားလို့သိပေါင်းသိမိပါလိမ့်မယ်ဒါပေမဲ့ဒီကနေ့ကျွန်တော်တို့ပြန်ရောက်လာပါပြီခေါင်းနံနေတဲ့အခုပြန်ရောက်လာတာပ
ါအခမ်းအနားမှာပြောသွားခဲ့တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ရဲ့မိန့်ခွန်းတချို့ပါအနာဂတ်ကိုမျက်နှာမူဖို့ဆိုရင်နောက်မျိုးဆက်တဲ့လူငယ်တွေအတွက်သင်ခန်းစာယူဖို့လိုသလိုအတိတ်ကိုလည်းခြံလှက်လို့မရဘူးလို့သူကဆိုပါတယ်လုံခဲ့တဲ့နှစ်30ဒီမိုကရေစီရေလှုပ်ရှားမှုအတွင်းအားလုံးညွန်ပန်းခဲ့တဲ့တိုင်းပြည်တစ်ခုရောက်အောင်ဆက်ပြီးကြိုးစားဖို့သူကအဓိကပြောဆိုသွားပါလိမ့
်။နောက်ဆုံးအနေနဲ့ကျွန်တော်တို့အချိန်ကသကလုံးနေနဲ့အကြည့်ကြတာပြောတတ်သည့်တိုင်အောင်ကျွန်တော်တို့ညွန်ပန်းခဲ့တဲ့နိုင်ငံတစ်ခုကိုခုရောက်နေတဲ့နေရာကစပြီးတော့ခရီးဆက်ရမယ်ဆိုတာတိုက်တွန်းပါတယ်။ဘယ်လိုနိုင်ငံမျိုးလဲ။တရားသာသကျင်သာမိနေတဲ့နိုင်ငံဘဝကလေလူသားအရေးအစ်ကိုတန်ဖိုးထားတဲ့နိုင်ငံရုပ်ဝတ္ထုနဲ့ဒနာအားပြောင်းမှုကိုသာတွင်တွင်ပြောနေမဲ့ကစားကျင့်ဝတ်ကောင်းတွေနဲ့ဘုံကတိပြည့်ပြတ်တဲ့နိုင်ငံအမိတ်အာဏာအခုထဲနဲ့လူတွေကိုစိတ်ခိုင်းနေမဲ့ကစားအပြန်အလှန်ယုံကြည်မှုနဲ့ ကျွေးရည်နိုင်မှုပြည်သူသဘောဆန္ဒတွေကိုဥညွတ်ပြီးပူပေါင်းဆောင်ရွက်တဲ့နိုင်ငံလူမျိုးတွေပွဲပြားမှုကိုရည်ကြွယ်နေမဲ့အစားတာဝန်ပွဲပြားယူရမှုတာဝန်ပွဲပြားခံရမှုအပေါ်မှာဂရုကမပြုတဲ့နိုင်ငံဖြစ်ခနေရှိရင်လက်နဲ့အားကိုးနဲ့အရာရာကိုဖြည့်ရှင်းမယ်ဆိုတဲ့အတိတ်တော့မဟုတ်ပဲ ညာပညာရှင်ရှင်တို့တရားသာနာမှုပြေပေါ်မျောမြင်မှုနဲ့ပါပြဿနာပေါင်းကိုချင်းကဖြည့်ရှင်းတတ်သောမျိုးဆက်ဖြစ်လို့ရဲ့နိုင်ငံအဲ့ဒီနိုင်ငံမျိုးရောက်အောင်ကျွန်တော်တို့ကြီးကြပ်ကြတဲ့နေရာမှာရှင်းလင်းလို့ဆိုတာအတိတ်အမိုင်းနဲ့မှာအိတ်မောကြနေတာမဟုတ်ပါဘူးမျိုးဆက်အသီးသီးရဲ့
ကိုယ်တော်တွေထဲမှာပြီးဝင်ပြီးခုနကျွန်တော်တို့တောင်းတတော့သဘာဝလေးစားဦးညွှတ်ရတဲ့ကျွန်တော်တို့ကိုယ်တိုင်သမိုင်းတစ်ခွေမှာခေါင်းပေါက်နိုင်တဲ့နိုင်ငံမျိုးအဖြစ်တည်တောင်းသွားမဲ့ဝိညာဉ်ဖြစ်ပါတယ်လို့ပြောရင်းသုံးသပ်ပါတယ်။ပြည်သူတွေရဲ့တိတ်နေတဲ့တန်တွေကိုနားဆုံးဖို့ပြက်ကွက်ခဲ့တာကြောင့်လူတို့အောင်ကြောင်းမှုဖြစ်ခဲ့တဲ့ဆိုတာကိုချက်ဆက်ချက်မျိုးဆက်ကြောင်းမှ
တချိန်လုံးကတက်မလို့မှာဖိတ်ပိုင်းတော်ဝန်ဆန်းဆောင်ခဲ့တဲ့ပုံစံတွေပါပြီးခဲ့တဲ့ဆိုးရလက်ထက်မှာကျွန်တော်တို့လည်းတွေ့တွေ့တော့သူကကျွန်တော်တို့ကိုရင်းရင်းနှီးနှီးမေးတော့ခင်ဗျားတို့ခေါင်းလေးထဲမှာဘလောက်ကြာသွားလဲတဲ့ကျွန်တော်တို့ကပြေးပါတယ်တဝူးချင်းကလည်းပြေးပါတယ်ကျွန်တော်က20အာသူကတော့22နှစ်စသည်ဖြင့်ပြောတော့ကတိကိုသူအားဖြင့်ပြင်သက်ပြီးတော့ဟာတဲ့ခင်ဗျားတို့အဲ့လောက်တော့ကြာသွားတာလားပြုသူအတွက်ခဏလေးလို့ထင်ရပေမဲ့ခံရသူတွေအတွက်တော့တကပါပါဒါရီကိုကြံကြံပြောနေတာကလေငါသိစိတ်မဟုတ်ဘူးအနေဆုံးအဆင့်လူပွဲစဉ်တစ်ခုလုံးပြုပြင်ပြောင်းလဲအောင်စူးစမ်းခဲ့ကြတဲ့လူတွေရဲ့အခမ်းအနားတော့ဒီလူပွဲစဉ်ကအပြစ်မှပြုတယ်တံမိုးထားတယ်ဆိုရင်လည်းတင်တဲ့လူတွေလည်းတင်တော်ပါတယ်ခံစားနေရတဲ့လူတွေလည်းနေပြောပါ
ရှင်းလင်းလုံးတစ်ပတ်လည်းဖြစ်သုံးရဲ့ကျင်းပတဲ့ခန္ဓာတွေမှာလူထုလှုပ်ရှားမှုအကြောင်းကိုပြန်လည်သုံးသပ်တဲ့ဆင်းရဲဝဲတွေလည်းကျင်းပခဲ့ပါလေဒီဆင်းရဲဝဲတွေအကြောင်းကိုတော့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမြအေးကအခုလို VOE ကိုရှင်းပြပါလေန
ံပါတ်1ကောင်းစီကနှစ်30ဒီမိုစီဒီမိုကရေစီကီအဲ့မှာတော့ရှင်းတယ်ဦးလက်ရှိရောက်ရှိနေတဲ့အခြေအနေကကျွန်တော်မြန်မာထားတဲ့ပန်းနိုင်မဟုတ်သေးဘူးမရောက်သေးဘူးအဲ့တော့ဒီပန်းနိုင်ကိုရောက်အောင်ဘယ်လိုသွားတက်လဲအသွားနေတဲ့ခါမှာခွဲခြားစိတ်ကြတဲ့ခါမှာအစိုးရအနေနဲ့လည်းဒီမှာဆန္ဒပြမှုတွေပါတွေကိုကျွန်တော်တို့ခွင့်ပြုတင်နေဆိုတာတွေပါတယ်နောက်တစ်ခုကဒီဘက်ကလူတွေကဒီမိုတနည်းအားဖြင့်ဒီမိုကရေစီလိုလားတဲ့အင်အားစုတွေအားလုံးညှို့ညွတ်ဖို့လိုတယ်ဆိုတဲ့အဓိကကိုမျက်မှောက်ပြီးမောင်းထိုးပြထားပြရတာဒါနံပါတ်1ကျပေါ့နံပါတ်2ကောင်းဆိုမတိုင်းတဲ့တန်းတူညီမျှမှုနဲ့ဖရယ်ပြည်တော်စုအဲ့မှာတော့အကုန်လုံးကလိုကျင်တာကဒီ2008ဖွဲ့စည်းပုံကဘလို့မှအလုံးမဖြစ်ဘူးအဲ့ဒီမိုကရေစီဖရယ်ပြည်တော်စုနဲ့ကန့်ညီတဲ့ဖွဲ့စည်းပုံတည်းပေါ်ပေါက်ဖို့အရေးကြီးတယ်နံပါတ်3ကတော့မြန်မာနိုင်ငံရေးနဲ့စစ်အာဏာရှင်စနစ်အဲ့မှာလည်းရှင်းတယ်အဲ့တော့မြန်မာနိုင်ငံရေးမှာစစ်အာဏာရှင်စနစ်ဟာအမြင့်တွေလာတဲ့ကာလတွေကိုပြန်ပြောတယ်ဥပမာ58ကျွန်တော်60 58 60နှစ်အဲဒါဒါဆက်ပြောရတယ်78အာဏာသိမ်းတာပြောပြီးတော့လက်ရှိကာလမှာဒီစစ်ဘောင်ကျင်းသွားဖို့ဒီရပ်ဘောင်ချဲ့နိုင်ဖို့ဘယ်လိုလုပ်လုပ်ကြမလဲဆိုတဲ့ဟာတွေဝင်ဆွေးနွေးထားတဲ့ခါလူကျွန်တော်ဒီချက်မှလည်းပါတယ်ထုတ်ပြန်ထားတယ်
ဒီခန္ဓာမှာခေတ်ဆက်တဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့သူတွေအပြင်မျိုးဆက်တဲ့ကျောင်းသားလူငယ်တွေတော်တော်များများကိုလည်းလာကြတာတွေ့ရပါလိမ့်။ရှင်းလင်းလုံးစိတ်သက်တဲ့လူငယ်တွေကြားလက်ဆင့်ကမ်းနိုင်မှုရည်ကြည်တဲ့ဆိုပြီးလွတ်တော်ကိုယ်စားလှယ်ဒူးဖြစ်တဲ့ဥနေဖုံးလက်ကပြောပါလေ
။အခုဆိုဒီနေ့ဆိုရင်ဒါကျွန်တော်ဒီလိုအဓိပ္ပာယ်လမ်းမပေါ်မှာလူမျိုးလှုပ်ရှားရပြီ။ဒါလူငယ်ရဲ့နေရာပဲလေ။တော့ဒါဒီတက္ကသိုလ်ဝင်းကြီးကြောင့်ဒီပ္ပာယ်လမ်းမှာဒီလိုဟာတွေကလူငယ်ရဲ့နေရာ။အဲ့တော့ဒီလိုအခုအရင်တော့ကကြတော့လူငယ်ရင်းနဲ့လူနိုင်ငံရင်းဒါကြီးက78ဆိုနိုင်ငံရေးပွဲကြီးလို့ပြောလို့တသက်ကြီးဖြစ်နေတယ်အဲ့တော့ဒီလိုနေရာမှာလောက်ရတော့ကျွန်တော်အရင်သဘောကျတယ်ဘာလို့သဘောကျတယ်ဆိုခဏပြောလူငယ်ရင်းနဲ့ပုံနီးလာတယ်နောက်ပြီးတော့ဟိုပေါ့တသက်စီမဟုတ်ပဲနဲ့လေလူငယ်ရင်းနဲ့ဒါဟာငါတို့နဲ့ဆိုင်တယ်ငါတို့ရဲ့တမိုင်းဆိုတဲ့ဟာမျိုးခံစားမှုမျိုးပေါ်လာအောင်ဒီလိုနေရာဌာနတွေပေါ့နော်အဲ့လိုနေရာဌာနတွေမှာဒီလိုပွဲမျိုးတွေမများလုပ်ပေးဖို့ကျွန်တော်တောင်းဆိုတယ
်88ခုနှစ်ကအခါသာကျောင်းသားကောင်းဆောင်လူဖြစ်ခဲ့ပြီးလက်ရှိမဟာဗျူဟာနဲ့မူဝါဒဆရာလေးလာရေးအင်စတီကျူကအမှုဆောင်ဒါရိုက်တာဦးမင်းစင်ကတော့ရှိစစီရဲ့ဂရီကိုဒီကောင်တွေပေါ်လာဖို့
အရေးကြီးတဲ့အကြောင်းတစ်ခုလို့ပြောပါတယ
်။ငငယ်မှာတော့နှစ်ပိုင်းပေါ့ဗျာ။ဒီပိုင်းကတော့ဒီသင်္ကေတပိုင်းပေါ့။အထည်အမှတ်ပိုင်းပေါ့။အထည်အမှတ်ပိုင်းမှာသင်္ကေတပိုင်းမှာဒီလိုမျိုးတွေလုခွင့်ရတယ်ဆိုတော့ကိုရင်လဲပါဝင်ပတ်သက်ခဲ့ဘူးသူတယောက်နေနဲ့ပြောရမယ်ဆိုရင်ဟိုချက်သိမ်းမွင်းချင်းထားလောက်အောင်တော့စိတ်ကျနေပါတယ်။နောက်တစ်ခုလှုပ်ဖို့ကံပတ်တင်နဲ့ပြန်တွေ့ရတယ်။အလားမပါခဲ့တဲ့လူတွေကြားခဲ့ကြားဆုံးခဲ့တဲ့လူတွေဘဝပြတ်သွားတဲ့လူတွေတက်လဲစင်စင်ပြီးတော့လာဟိုကိုတက်နေသလောက်ဆက်လို့ရမယ်ဆိုတော့ဒါကတော့ဟိုစိတ်ထဲမှာသူတို့နှလုံးသွင်းပြစ်တာပေါ့နော်ဒါတော့တစ်ပိုင်းမှာနောက်တစ်ပိုင်းကတော့ဒီရှစ်လေးလုံးရဲ့ဂတိကဝတ်တွေပေါ့ရှစ်လေးလုံးကိုကျွန်တော်တို့စဉ်းစားတဲ့အခါမှာဖြစ်စဉ်ကြီးတစ်ခုပေါ့ဟို incident တစ်ခုလို့စဉ်းစားလို့မရဘူး event တစ်ခုလို့စဉ်းစားလို့မရဘူးရှစ်လေးလုံးဟာတကယ်ကျတော့ journey တစ်ခုလို့ပါပဲဖြစ်စဉ်တစ်ခုလို့ကိုစမ်းပါတယ်ဖြစ်ရနဲ့မတူပါဘူးဆိုတဲ့အခါကျတော့60မိနစ်ခလောက်ကနေစခဲ့တဲ့ဖြစ်စဉ်မှာတကယ်ပြောရမယ်ဆိုရင်ဒီဘက်နောက်ပိုင်းရှင်းလင်းလုံးအလွန်မှာဆိုရင်ဒီဒီမိုကရေစီရေးစစ်အာဏာရှင်စန့်ကျင်ရေးနဲ့မကတော့ဘဲနဲ့တိုင်းရင်းသားတန်းတူရေးလို့ Federal ရေးလို့ပါပါလာတာပေါ့အဲ့တော့ကျန်းနဲ့ပြောရမယ်ဆိုရင်ရှင်းလင်းလုံးရဲ့ဂတိကဝတ်တွေအခုပြည့်ပြီလားလို့ပြောရမယ်ဆိုရင်တော့အများကြီးလူတွေလည်းပြောရမယ်ဆင်ပါတယ်အဲ့ရှင်းလင်းလုံးရဲ့ဂတိကဝတ်တွေပြည့်ဖို့အတွက်အခုဒီလိုမျိုးသင်္ကေတတွေလို့အထိတ်မှတ်တွေကနေပြီးတော့ Inspiration လို့ခေါ်တဲ့စေစုံမှုတွေလုံစုံမှုတွေဆက်ရှိနိုင်မယ်ဆိုတော့ကိုကောင်းပါတယ်ဒီကိစ္စမှာတော့ရှင်းလင်းလုံးဂတိကဝတ်တွေပြည့်ဖို့ဆိုတာအစိုးရတစ်ခုနဲ့မသက်ဆိုင်ပါဘူးရှင်းလင်းလုံးမှာပါဝင်ခဲ့တဲ့လူတွေရောအဲ့လူတွေကနောက်မျိုးဆက်တွေကိုဘယ်လို lesson ကမ်းနိုင်မလဲဆိုတော့ပုံပေါ်လဲအများကြီးမူတည်မလို့ဆိုတော့ထင်ပါတယ
်ဒီနေ့ရှင်းလင်းလုံးည30ပြည့်ခန်းသားမှာနိုင်ငံခြားသံတမန်တွေအပြင်မြန်မာအစိုးရပြည်ချာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဥဖေမြင့်နဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့တက်ရောက်ခဲ့ပေမဲ့အမတ်တရမိန်ကွန်းတစုံတရာပြောဆိုသွားတာမတွေ့ရပါဘူးအရသာအစိုးရလက်ထက်ရန်ကုန်တက္ကသိုလ်မှာပထမဆုံးကျင်းပဝင်ရတဲ့ခန်းသားဖြစ်တာကြောင့်ကျောင်းသားဟောင်းတွေခေတ်ဆက်တဲ့နိုင်ငံရေးလှုပ်ရှားသူတွေအထူးစီကားနေခဲ့ပါတယ်ခင်ဗျာ
နားဆင်နေရတဲ့သချင်းကတော့ရှစ်လေးလုံးလူလူအောင်ကြွမှုကာလအတွင်းမှာပေါ်ပေါက်လာခဲ့တဲ့ကဘာမကြည့်ဘူးဆိုတဲ့သချင်းပါအမှုပညာရှင်နိုင်မြန်မာကဒီသချင်းရဲ့သကကလုံးတွေကိုဖန်တီးပါတယ်မြန်မာဒီမိုကရေစီလှုပ်ရှားမှုနဲ့အတူရှင်သန်နေတဲ့သချင်းတွေလည်းဖြစ်ပါတယ်တေးရဲသမားနိုင်မြန်မာကတော့ဒီလိုသချင်းမျိုးကိုဘယ်တော့မှထပ်ပြီးတော့မဖန်တီးကျင်တော့ဘူးလို့2013ခုနှစ်တုန်းကပြောထားပါတယ
်ဒီလိုသချင်းမျိုးဆိုတာလည်းပြောရလည်းမကောင်းပါဘူးကျွန်တော်တို့တိုင်းပြည်ကဒီလိုသချင်းမျိုးတွေဆိုရတဲ့အဖြစ်မျိုးဒီလိုအချင်းမျိုးတွေဆိုနေရတဲ့ဘဝမျိုးကလည်းမြန်မြန်ကျွတ်လွတ်ပါလေ။နောက်နောက်အခါတွေမှာလည်းဒီလိုအချင်းမျိုးတွေရေးရတဲ့တိုင်းပြည်မျိုးဒီလိုအချင်းမျိုးတွေရေးရတဲ့အချင်းစရာမျိုးဒီလိုအချင်းမျိုးတွေကိုရေးဆက်တည်ခေါ်ရတဲ့ဘဝမျိုးနောက်ထပ်ရတဲ့ရဲ့ဒီကတိုင်းဆိုရတဲ့အဖြစ်မျိုးတွေလည်းကျွန်တော်တိုင်းပြည်သူပြည်သားတွေမြန်မြန်ကျွတ်လွတ်သွားကြပါလေ။ဒီလိုဘဝတွေရတယ်တော့အေးအေးချမ်းချမ်းကျွန်တော်ပျော်လင့်တဲ့ဘဝမျိုးခင်မျိုးကျွန်တော်တောင်းတာတဲ့အတိုင်း
VOA ကနေဗုဒ္ဓဖူးညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖီလီပိုဂရန်ဒီကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့တိမ့်ချီတဲ့ရိုဟင်ဂျာတွေနေရက်ပြန်နိုင်ရေးနိုင်ငံတကာကဝိုင်းဝန်းဆောင်ရွက်ပေးကြဖို့ဘာလီလုပ်ငန်းရှင်ရဲ့ဝန်ကြီးများအဆင့်အဆွေးနွေးပွဲကိုတက်ရောက်လာတဲ့ဒေသပြည်အစိုးရတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကိုပန်ကြားလိုက်ပါတယ်။ဒေါက်ခင်မျိုးသက်ပြောပြပေးပါရှင်။
မနစ်ကအောက်ကုတ်လကလေးကရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခေါ်လုံတဲ့ရွန်ဂျာ9သိန်းနေရပြန်နိုင်ရေးလုပ်ငန်းရှင်ကိုဝိုင်းဝန်းပေးကူညီကြဖို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာအောက်ကုတ်လ9ရက်နေ့ကကျင်းပတဲ့ ခုနှစ်ကြိမ်မြောက်ဘာလီလုပ်ငန်းစဉ်ရဲ့ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံပေါင်း28နိုင်ငံကဝန်ကြီးတွေကို UNHCR မဟာမင်းကြီးဖီလီပိုဂရန်ဒီကပန်ကြားခဲ့ကြောင်း UNHCR အာရှဒေသဆိုင်ရာပြောခွင့်ရချာလီယက်စ်လီက VOA ကိုပြောပါတယ
် Well today at the in Bali UNHCR High Commissioner for Refugees Filippo Grandi
ပါလီမှာဒီနေ့ UNHCR ကမစ္စနာမင်းကြီးဖီလီပိုဂရန်ဒီကရှီတာအရှဒေသတွင်းခေါင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံရခိုင်ပြည်နယ်ရေးပြန်နှံ့ရေးအတွက်လုပ်နေတဲ့လုပ်ငန်းရှင်တွေကိုထောက်ခံပံ့ပိုးပေးဖို့ပန်ကြားခဲ့ပါတယ်လက်ရှိမှာတော့အခြေအနေကသူတို့ပြန်ဖို့မဖြစ်နိုင်သေးပါဘူးဒါပေမဲ့မြန်မာအစိုးရကသူတို့ပြန်နိုင်မယ့်အခြေအနေဖြစ်လာအောင်ဖန်တီးပေးဖို့စီစဉ်တာရှိကြောင်းပြောပါတယ်ဒီထဲမှာမြားပြတဲ့လူခွင့်ရေးဆိုင်ရာအမခန့်ချက်တွေပါဝင်ပြီးတခြားလုပ်ဆောင်ရမယ့်လုပ်ငန်းတွေကိုပါတွဲလုပ်နေရမှုပြီးခဲ့တဲ့နှစ်တုန်းကဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးခဲ့တဲ့သိမ်းသိမ်းချီတဲ့ရိုဟင်ဂျာတွေသူတို့ဆန္ဒအလျောက်နေရင်ပြန်ဖို့လုပ်ပေးနိုင်မှာပါ
ထွက်ပြေးရတဲ့ဒုက္ခသည်တွေအားလုံးကိုပြန်ပြီးလက်ခံမယ်လို့မြန်မာအစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်မခံပါဘူးရိုဟင်ဂျာတွေနေရပြန်ဖို့အတွက်လုပ်မပေးနိုင်ခင်မှာသိမ်းနဲ့ချီတဲ့ဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂနဲ့နိုင်ငံတကာကကျေးဇူးတင်ကြောင်းနဲ့အစည်းအဝေးတက်ရောက်လာတဲ့ကိုယ်စားလှယ်တွေဘက်ကလည်းဒုက္ခသည်တွေအတွက်ဆေးရုံတွေဆောက်ပေးတာဘင်္ဂလားဒေ့ရှ်အစိုးရဘက်မှာအခွန်အခလျှော့ချပေးတာကုန်သွယ်စည်းဝါးတိုးတက်လာအကူအညီပေးတာလိုမျိုးလိုအပ်တဲ့ခံစားတွေမှာဝိုင်းဝန်းပံ့ပိုးပေးဖို့လည်းမဟာမင်းကြီးကပန်ကြားပါတယ် UNHCR ဘက်ကလည်း UNDP နဲ့အတူမြန်မာအစိုးရနဲ့နားလည်မှုစာချုပ်လွှာ MOU လက်မှတ်ရေးထိုးနိုင်ခဲ့ပြီးဒီနားလည်မှုစာချုပ်လွှာကနေရလကောင်းတွေပေါ်ထွက်လာဖို့အတွက်မျှော်လင့်ထားတယ်လို့လည်းပြောပါတယ
်။ For the signing of the memorandum of understanding with UNHCR and UNDP.
MOU နားလည်မှုစာချုပ်ကို UNHCR UNDP တို့နဲ့မြန်မာအစိုးရလက်မှတ်ရေးထိုးခဲ့တာဟာပထမခြေလှမ်းဖြစ်ပါတယ်။ရင်းညာတွေသူတို့သဘောအလျောက်ပြန်နိုင်ရေးအတွက်အခြေအနေဖန်တီးပေးဖို့ဖြစ်ပါတယ်။လက်ရှိမှာတော့ရင်းညာတွေတိမ်းတိမ်းချီဘင်္ဂလားဒေ့ရှ်မှာခုလုံနေကြပါတယ်။ဒါပေမဲ့အများစုကသူတို့ရဲ့နေအိမ်တွေလူအဖွဲ့အစည်းတွေထံကိုမိသားစုနဲ့အတူပြန်လို့ကြပါတယ်။ဒီလိုပြန်နိုင်ဖို့ဟာလူသားချင်းစာနာမှုဆိုင်ရာအမခန့်ချက်ရရှိဖို့လိုပါတယ်။နိုင်ငံတကာဥပဒေအရသူတို့တူးချင်းစီရဲ့အခွင့်အရေးကိုရေးသားဖို့လိုပါတယ်။လွတ်လပ်စွာသွာလာခွင့်နိုင်ငံသားခံယူခွင့်ကိုဥတီမဲ့အစီအစဉ်ချမှတ်ပေးရေးဌာနေပြန်ကြမဲ့ရိုဟင်ဂျာတွေလူအဖွဲ့အစည်းမှဝန်ဆက်နိုင်ရေးလိုဖြစ်ပါတယ်။ဒါမှလည်းသူတို့ငြိမ်းချမ်းစွာဆုချက်လက်ချပြန်နိုင်ကြမှာဖြစ်ပါတယ
်။ဒါပေမဲ့ UNHCR က MOU စာချုပ်လွှာပါလုပ်ငန်းတွေကိုလုပ်နိုင်ဖို့အတွက်စောင့်ဆိုင်းနေရဆဲဖြစ်ကြောင်းပြောပါတယ်။
တော်ခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြီးညာပေးပါအောင်ရှင
်မေဂန်အောင်လူတော်နေရာအတွက် OIO ပြည်နယ်ကထူးရွေးကောက်ပွဲမှာကိုယ်စားလှယ်ရမယ်ပြတ်သက်မနိုင်တဲ့အတွက်ဒီနေ့စောပိုင်းအထိအနှံရှုံးဆုံးဖြတ်ဖို့ခက်ခဲနေပါတယ်မက်ဆန်နန်နေမျိုးအားလုံးကရရှိထားတဲ့ကိန်းဂဏန်းတွေရ Republican ကိုယ်စား Tri Border ဆန်ကဒီမိုကရက်တစ်ကိုယ်စား Danny O'Connor နဲ့ထောက်ခံမဲ့ထောက်ခံတဲ့အတားရထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေရိကန်နဲ့တရုတ်နိုင်ငံကြားထူးခေါင်းပေါ်နဲ့ကုန်သွယ်ရေးမှုဆက်ဆံရေးရလာမှာဖြစ်ပေမဲ့အရင်သမ္မတဟောင်းနေရဲ့လက်ထက်ကပုံစံမျိုးတွေနဲ့ကွဲပြားမှာဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။တရုတ်ရဲ့စီးပွားရေးကောင်းမွန်တာကိုသူ့အနေနဲ့လူလာရင်မဲ့တရုတ်ဘက်ကအမေရိကန်ပေါ်မျှတမှုရှိတဲ့မူဝါဒမျိုးထားစီခြင်းတဲ့အကြောင်းသမ္မတထရန့်ကစီးပွားရေးလုပ်ငန်းရှင်တွေကိုပြောကြားတဲ့မိန့်ခွန်းမှာမနေတော့ကပဲပြောဆိုသွားခဲ့တာပါ။မြောက်ကိုရီးယားအနေနဲ့လက်ရှိနျူကလ িয়ার ဆက်ရုံလက်နက်တွေနဲ့ဆက်ယုံနေအားလုံးရဲ့စီးရင်နဲ့နောက်တစ်ချိန်တည်းဆိုရင်မှနျူကလ িয়ার လက်နက်ဖြတ်သိမ်းရေးခိုင်မာတဲ့ခြေလှမ်းတွေနဲ့အတည်ပြုနိုင်မှုသဘောတူလက်ခံမှုမရပဲမြောက်ကိုရီးယားကောင်းဆောင်နဲ့သမ္မတဒေါ်နယ်ထရန့်ဒုတိယတစ်ချိန်ထပ်မတွေ့သင့်ဘူးလို့အကြေခတ်တွေကသတိပေးပါတယ်။သမ္မတထရန့်ကတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်နဲ့နောက်တစ်ချိန်ထပ်မတွေ့ဆုံလို့တဲ့သဘောထားမျိုးပြည်ရဲ့သတင်းပတ်တဲမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားတာပါ။မလေးရှားနိုင်ငံမှာ 1MTP လုပ်ငန်းကြီးကနေဒေါ်လာဘီလီယံနဲ့ချီအလွဲသုံးစားမှုရှုပ်တော်ပုံနဲ့ဆက်နေပြီးဝန်ကြီးချုပ်အောင်နာချေပါဆက်နောက်ထပ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ 1MTP လက်အောက်ခံလုပ်ငန်းခွဲတစ်ခုဖြစ်တဲ့ SRC International ကနေကိုယ်ပိုင်ပန်းစင်းတွေကိုဒေါ်လာ10ဆန်းလွှဲပြောင်းမှုအပါဝင်ဝင်မဲခွာချမှုအမှုသုံးမှုနဲ့ဒီကနေ့နောက်ထပ်ဆွဲချက်တင်ခံနေရတာပါ။
သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဘုရားနေခြင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတာဖန်အင်ဂျင်နီယာကတော့ skick ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင်းပေးခဲ့တဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို ည9:00 နာရီကနေ 9:00 နာရီခွဲအထိ Asia Sub-7 ဂျိုလူကနေဓာတ်ရိုက်ထုတ်လင်းပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
Thank you. This program has come to you from the Voice of America, Washington. From Washington, this